အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့ဒီကနေ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတစ်ဖက်နဲ့တစ်ဖက်ဆောင်ရွက်ချက်တွေအပေါ်စိုးရိမ်ချက်တွေကိုဆွေးနွေးခဲ့ကြပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်အောင်အမေရိကန်ဘက်ကလုံနေပြီးထိုင်ဝမ်နဲ့ဆက်ဆံရေးမှာလည်းတရုတ်တို့ဘက်ကကန့်ကွက်စရာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ကပြောဆိုခဲ့ပါတယ်။ဒီလိုရက်တွေကအမေရိကန်နဲ့တရုတ်ကြားယုံကြည်ချက်အပေါ်တက်ရောက်စေပြီးမမှန်မကန်လုပ်ရတွေကိုအမေရိကန်ဘက်ကရပ်ဖို့ကိုလည်းတရုတ်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။တရုတ်ရဲ့လုပ်ရတွေအပေါ်မှာအမေရိကန်ဘက်ကစိုးရိမ်နေတာတွေလည်းရှိတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပေယိုကတုံ့ပြန်ခဲ့ပြီးဒီကိစ္စတွေကိုဆွေးနွေးလိုတယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်ဒုတိယသမ္မတမိုက်ပန်စ်ကသူ့ရဲ့မိန့်ခွန်းထဲမှာတရုတ်စစ်တပ်ရဲ့ရန်ဆောင်မှုစီးပွားရေးမှာခိုးယူမှုလူ့ခွင့်ရေးချိုးဖောက်မှုတွေတိုးလာနေပြီးအမေရိကန်သမ္မတထရန့်အစိုးရကိုမလိုလားတဲ့အနေနဲ့အမေရိကန်ရွေးကောက်ပွဲမှာတရုတ်တို့ဂျာဝင်နှောက်ယှက်မှုတွေရှိတယ်လို့ပြင်းပြင်းထန်ထန်ဆွဆဲပြောဆိုခဲ့ပြီးတဲ့နောက်ရပ်ပိုင်းအကြာမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့တရုတ်ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့အာရှခီးစဉ်အတွင်မှာပဲအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုဖြစ်နိုင်သမျှအစောဆုံးစီစဉ်ကြဖို့လည်းသဘောတူခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့သဘောတူခဲ့ကြတာဖြစ်ပါတယ်။ဝန်ကြီးပွန်ပေယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့ဟာလာမယ့်ထိပ်သီးဆွေးနွေးပွဲကျင်းပမယ့်နေရာနဲ့ရက်ကိုရွေးချယ်ဖို့ညှိနှိုင်းနေကြတဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဌာနကပြောဆိုထားပါတယ်ရှင်။